ရက်စက်တက်တဲ့အချင်းဦးစီးဌာနတွေကနေ CDM လောက်လာတဲ့ဝန်ထမ်းအချင်းသားတွေကိုစကိုင်းတိုင်းပေါ်မှာကျင်းထောင်အာဏာပိုင်တွေက CDM စီးရင်ကနေပယ်ဖျက်ခွင့်ပေးဖို့အသနာခံစာဆိုတဲ့စာတွေကိုလက်မှတ်ထိုးခိုင်းပြီးစစ်ကောင်စီလက်အောက်မှာပြန်လည်တာဝန်ထမ်းဖို့ဖိအားပေးနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများကွန်ရက် PPNM ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကို VOE သတင်းတော်မအေးမှာကသတင်းပေးပို့ထားတာပါ။
စကိုင်းတိုင်းမုံရွာအချင်းထောင်မှာဖမ်းဆီးထားတဲ့ရဲစစ်တပ်အချင်းဦးစီးဌာနကစီရီယံလုလာတဲ့အချင်းသားတွေကိုအချင်းထောင်အာဏာပိုင်တွေကစီရီယံစီရင်ကနေပယ်ဖျက်ခွင့်ပေးဖို့ဆိုတဲ့အတနာခံစာဆိုတဲ့စာတွေကိုလက်မှတ်ရေးထိုးခိုင်းနေတယ်ဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက် PPNM ကဦးဆောင်ကော်မတီဝင်ဦးတိုက်ထွန်းဦးက VOA ကိုပြောပါတယ်
ဒီလက်ရှိမှာတော့မော်ရွာပြင်းထောင်ကမော်ရွာမှာဖြစ်သွားတာပေါ့ဗျာအဲဒီခေါက်ဒီဒီကအကြီးကတော့ဒီစီရီယံလောက်ခဲ့သူတွေကိုပေါ့နော်တမန်ခါတာပင်ပေါ့တမန်ခါတာပင်နေမှာဒီပင်နေဆိုရင်တော့အာပြန်လွတ်နိုင်နေဆိုပြုံးလုံးဆိုတဲ့ချက်တွေကနေပေါ့နော်အဲ့ဒီအရာတွေကိုတော့ဒီကလုတာတော့ထောင်အနာပိုင်းတွေမှာပါဝင်နေကြအဲ့တော့အချင်းဦးကြီးကနေတဆင်းတော့ခေါ်ယူတွေးဆောင်တာမျိုးတွေကိုပြီးရဲ့ပြင်မာလာလောက်ဒုတိယဘက်မှာစပြီးမှလုံဆောင်လာတော့ကျွန်တော်တွေ့ရတယ်ပေါ့နော်အဓိကအပြည့်ဒီစစ်တဲ့ရဲနဲ့အချင်းဦးစီးဝင်တဲ့တွေပေါ့နော်အရင်ကတောင်ထက်ဆောင်တဲ့လူတွေကိုအဓိကအပြည့်ဒီခေါ်ယူလို့ဆောင်တာဖြစ်တယ်
။လက်မှတ်မထိုးတဲ့စီရီယံအချင်းသားတွေကိုတော့မိသားစုကိုငဲ့ညာတော့အနေနဲ့လက်မှတ်ထိုးဖို့ထောက်မှုဦးကျော်ဝင်းကိုတိုင်း PRP ပြောဆိုခဲ့တယ်လို့လဲ PPNM ရဲ့အကြေညာချက်ထဲမှာဖော်ပြပါဗါးစစ်ကောင်စီအနေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုထိန်းချုပ်ဖို့အတွက်ရဲနဲ့စစ်တပ်ကအတွေ့အကြုံရှိပြီးသားလူတွေလိုအပ်နေတယ်လို့လည်းယူဆရကြောင်းကိုလည်းဆက်ပြောပြပါဗ
ါးလက်ရှိမှာဆိုလဲစစ်ကောင်စီရဲ့ရဲနေရမှာလူဦးရေလိုအပ်မှုရများတော့ရှိတယ်နော်အာဏာသိမ်းပြီးနောက်ပိုင်းမှာကစီရန်လုပ်ကြရေးတွေကရဲများတော့သူတို့ရဲ့အရင်ဌာနတွေမှာတာဝန်ထမ်းဆောင်ဖို့အတွေ့အကြုံရှိပြီးသားလူတွေကိုတင်လဲရှုဆောင်နေတယ်လို့ကျွန်တော်ကယူဆရတယ်ပေါ့နော်
နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင် AAPP ရဲ့အော်တိုဘာလ၄ရက်နေ့သတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံတဝန်းလုံးမှာဖမ်းဆီးခံရသူစုစုပေါင်း 28,513 ဦးရှိပြီးအဲ့ဒီထဲက 21,018 ဦးဟာထိမ့်သိမ်းခံရဆဲဖြစ်ပြီးထိမ့်သိမ်းခံရသူ 21,000 ကျော်တဲ့က 6,481 ဦးကတော့ထောင်ဒဏ်ချမှတ်ခံရတယ်လို့လည်းဖော်ပြထားပါတယ်ရှင်